နိုင်ငံတကာမြို့သမီးများနေ့ရဲ့ဒီနေ့ဆောင်ဖို့ကတော့ Equality for Women is Progress for All အမျိုးသမီးများအလုံးညီတူညီမျှဖွံ့ဖြိုးတိုးတက်ဖို့ဆိုတာဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများနေ့ထိမ့်မက်ပွဲတွေကိုထိုင်းလူမှုဘူးလုံရေးဌာနနဲ့မြန်မာလူမှုအခြေပြုအဖွဲ့အစည်းတွေပူးပေါင်းပြီးစီတန်းလမ်းလျှောက်ပွဲတွေအမျိုးသမီးတွေကိုဂုဏ်ပြုပွဲတွေကိုကျင်းပခဲ့ကြတာပါ။မဲဆောက်မြို့ရဲ့မြို့ပိုင်ရုံးမှာကျင်းပခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့ပွဲမှာတော့မဲဆောက်ဒေသတွင်းမှာရှိတဲ့လူမှုရေးလှုပ်ဆောင်နေတဲ့အမျိုးသမီး9ဦးကိုလည်းဂုဏ်ပြုခဲ့ကြပါတယ်။ဒီထဲမှာမဲတော်ဆေးကန်းကိုတီထောင်ခဲ့တဲ့ဒေါက်တာစင်တီယာမောင်လည်းပါဝင်ပါတယ်။ထိုင်းလူမှုဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးနိုင်ဝိချီရန်ချာဝါလိကတော့ဒေသတွင်းမှာရမရေးဆောက်ရှောက်မှုတွေကိုကြိုးပမ်းဆောင်ရွက်ခဲ့တဲ့အတွက်ဒေါက်တာစင်တီယာမောင်ကိုဒီကနေ့မှကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာလူမှုထူးချွန်စုပေးကပ်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပြီးလူမှုဖွံ့ဖြိုးရေးဌာနအနေနဲ့ကထိုင်းအစိုးရရဲ့တာဝန်ပေးချက်အရမြန်မာရွှေ့ပြောင်းလို့သမားတွေကိုအကူအညီပေးတဲ့အခါမှာအစိုးရမှုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လုပ်ကိုင်ခြင်းပဲဖြစ်ကြောင်းမေတော်ဆေးကန်းအနေနဲ့လူမှုဖွံ့ဖြိုးရေးဌာနကိုအချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်ကြောင်းတွေကိုလည်းပြောသွားခဲ့ပါတယ်။နိုင်ငံတကာအမျိုးသမီးများနေ့မှာထိုင်းလူမှုဖွံ့ဖြိုးရေးဌာနကလူမှုထူးချွန်စုရရှိခဲ့တဲ့ဒေါက်တာစင်တီယာမောင်ကတော့နိုင်ငံတစ်ခုမှဖြစ်စီဒေသတစ်ခုမှဖြစ်စီပဋိပက္ခတွေကြုံလာတဲ့အခါတိုင်းမှာအမျိုးသမီးနဲ့ကလေးတွေကတိုက်ရိုက်ခံစားရတာဖြစ်လို့ငြင်းငြင်းရဖြစ်စဉ်တွေမှာအမျိုးသမီးတွေပါဝင်နိုင်ဖို့လိုအပ်တဲ့အကြောင်းတွေကိုလည်းပြောသွားပါတယ်
။နော်ဒေသတစ်ခုမှဖြစ်စီနိုင်ငံတစ်ခုမှဖြစ်စီပေါ့နော်ဒီနိုင်ငံရေးမကြည်ညိုမှုတွေရှိတဲ့စစ်မဲ့ဖြစ်ပွားမှုတွေရှိမှဆိုလို့ရှိရင်ဒီအမျိုးသမီးတွေကိုယ်တိုင်ကနော်တိုက်ရိုက်သူတို့ကထိခိုက်နေတာမှုရှိတာအပြင်နော်သူတို့ရဲ့မိသားစုကိုအကာအကွယ်ပေးရတာလည်းဒါအမျိုးသမီးတွေကအခြေခံအနေနဲ့ရှိတယ်။နော်ဒါကြောင့်အမျိုးသမီးတွေကနော်ဒီငြိမ်းချမ်းရေးဖြစ်ဖို့အတွက်ကိုအမြဲပဲလိုချင်ကြတယ်တောင်းတကြတယ်ဒါကြောင့်အမျိုးသမီးတွေအနေနဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်တွေမှာပေါ့နော်ဒီပါဝင်လာဖို့ကလည်းအရေးကြီးတယ်ကျွန်တော်တို့ဒီလူမှုအတိုင်းဝိုင်းထဲမှာပေါ့နော်ဒီမိသားစုထဲမှာလူမှုအတိုင်းဝိုင်းထဲမှာနော်ဒီအကြမ်းဖက်မှုတွေရှိနေခဲ့မှဆိုလို့ရှိရင်နော်အမျိုးသမီးတွေအနေနဲ့နော်သူတို့တိုက်ရိုက်ခံစားရတာရှိသလိုနော်သူတို့ကလေးတွေအတွက်လည်းအကာအကွယ်ပေးဖို့ကနော်ဒါမိခင်တွေရဲ့တာဝန်ဖြစ်တဲ့အဲ့ဒီပေါ့ဒီကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်စေထိုင်းနိုင်ငံမှာဖြစ်စေပေါ့နော်ဒီပဋိပက္ခတွေနည်းနိုင်ရများနည်းသွားပြီးတော့နော်ဖွံ့ဖြိုးရေးမှာပေါ့နော်ထိုင်းမျိုးသမီးများမြန်မာမျိုးသမီးများအနေနဲ့နော်ဒီပူးပေါင်းဆောင်ရွက်နိုင်ပြီးတော့နော်ကျွန်တော်တို့ရဲ့အနာဂတ်မှာရှိရဲနော်ကျွန်တော်တို့နိုင်ငံတွေကျွန်တော်တို့သားသမီးတွေအလုံးအတွက်နော်တုံ့ချုံတဲ့နော်ဘာဘဝကျင်တွေကိုစုပေါင်းပြီးတော့နော်ပေါ်ဆောင်နိုင်မယ်လို့ဆိုတာယုံကြည်ပါတယ်
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလုပ်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနဲ့အထိမ်းအမှတ်ပွဲမှာတော့အမျိုးသမီးတိုင်းတန်းတူအခွင့်အရေးရရှိဖို့နဲ့လိင်ပေါ်မှာအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့အတွက်စာတမ်းတွေကင်ဆောင်ကအမျိုးသမီးတွေပါတဲ့အင်အား200ခန့်ကချီတက်လမ်းလျှောက်ခဲ့ကြပါတယ်။နိုင်ငံတကာအမျိုးသမီးများနဲ့အထိမ်းအမှတ်ပွဲတွေကိုထိုင်းနိုင်ငံမဲဆောက်မြို့ချင်းမိုင်မြို့တွေမှာလည်းမြန်မာနဲ့ထိုင်းလူမှုအခြေပြုအဖွဲ့အစည်းတွေပူးပေါင်းလှုပ်ဆောင်ခဲ့ကြသလိုမြန်မာနိုင်ငံရန်ကုန်မြို့မှာတော့နိုင်ငံတကာအမျိုးသမီးများနဲ့အထိမ်းအမှတ်ဖြစ်မြမညီငယ်ရေးလုပ်ငန်းစဉ်မှာအမျိုးသမီးများရဲ့အသံပါဝင်တင်ပြနိုင်ရေးအတွက်ဆွေးနွေးပွဲတွေကိုလည်းပြုလုပ်ခဲ့ကြပါတယ်ရှင်။